ရခိုင်လက်နက်ကင်ဖွဲ့အေအဖွဲ့ဝင်ဖြစ်ဆိုဆိုပြီးတပ်မတော်ကဖမ်းဆီးဆစ်ဆဲနေတဲ့ညောင်မျိုးခံတို့တေဆုံးတော်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်တတ်နိုင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းညောင်မျိုးနယ်မြို့တရက်ကွက်မှာနေထိုင်သူအသက်35နှစ်အရွယ်ဦးရဲ့ကျော်ဟာအေရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်နွယ်တယ်ဆိုတဲ့ဆိုဆိုရှင်နဲ့ဖမ်းဆီးဆစ်ဆဲနေစဉ်မနေ့ကပဲတေဆုံးတော်ခဲ့တာဖြစ်ပါတယ်။ဖမ်းဆီးပြီးနောက်တနေ့မှာပဲတေဆုံးတဲ့တဲ့င်းကိုတိခေရတာလို့လည်းစေမျိုးတော်ဆက်သူဥမောင်နှုံးကပြောပါတယ်။
ဟိုအဲ့လိုပြောပြီးတော့ညနေကျတော့ဒီကညာရီကနဲ့ရေးနေတဲ့စိတ်ုံကလာတာကိုကျွန်တော်ကပေါ်ကျနေပြတာပါဒီကိစ္စမှာသူတော်ကြီးလို့ကျွန်တော်ကပြောရပါသူရတော့ဒီမှာလည်းအဲ့လိုပဲကိုကြီးကမောင်းအောင်စမ်းနေတာသူအေးရောပေါ့ကိုကျွန်တော်ကဘာဆိုနေကျွန်တော်ကဒီကိစ္စနဲ့တကယ်လို့ကျွန်တော်မသိပါဘူး။အ
ောက်ထပ်အလေးရနေပါတယ်။ပြီးခဲ့တဲ့တလင်းကနေကမြောက်ဦးမြို့နယ်မှာလုံချွန်ရေးတပ်ဖွဲ့ဝင်တွေရှောင်းတခင်စစ်စစ်စဉ်သူ့ကိုဖမ်းဆီးခဲ့တာဖြစ်ပြီးဖမ်းဆီးချိန်မှာတင်းစေရမိတဲ့ဖုံတွင်အေအေဖွဲ့နဲ့ဆက်နွယ်မှုတွေတွေ့ရှိခဲ့သလိုတပ်မတော်သားတအူးနဲ့အရာသားနှုတ်ဦးကိုဖမ်းဆီးမှုတွေမှာဥဆောင်ခဲ့ကြောင်းနောက်ပိုင်းမှာဝန်ခံခဲ့တယ်လို့လည်းတပ်မတော်ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ထားပါတယ်။တေဆုံသူဟာအေအေဖွဲ့မှာတက်ကြွကြီးအဆင့်ရှိတယ်လို့လည်းစွပ်စွဲထားပြီးသူ့ကိုထိန်းသိမ်းချစေမနေ့တုန်းကမင်းဆက်ကြွေးဖို့စီစဉ်နေတဲ့စစ်ကြောရေးအဖွဲ့ဝင်တအူးရဲ့ပြစ်စလို့တနက်ကိုလူယူပြီးမိမိကိုယ်ကိုပြစ်ခတ်ခဲ့ရာရရှိခဲ့တဲ့ဒဏ်ရာနဲ့တည်ဆုံးခဲ့တာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။မြောက်မြို့နယ်ပြည်နယ်လွတ်တော်မှာဥထွန်းသာစဉ်ကတော့တပ်မတော်နဲ့ရခိုင်လက်နက်ကန်အေအဖွဲ့တို့ရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်တင်ခဲ့တယ်။2018ခုနှစ်အကုန်ပိုင်းကနေခုရှင်ပြီးတပ်မတော်ကဖမ်းဆီးထားစဉ်တည်ဆုံးတော်သူမြောက်မြို့နယ်မှာ၆ဦးထဲမှနေရှိနေပြီးဥပဒေနဲ့မညီတဲ့လောက်ရက်တွေကိုဆုံးသတ်ဖို့လည်းတိုက်တွန်းခဲ့ပါတယ်
။အခုကတော့စစ်ကြောရေးကော်တယ်မှာ၌ကဒီပြေတော်တယ်ဆိုလို့ချင်းဒါဥပဒေကိုဥပ္ပခပြုတာဖြစ်တယ်ဒီဥပဒေအရမတော်ပဲနဲ့ဒီလိုမျိုးဒီသင်္ကလိုတော်နေတော်ဖြစ်နေတယ်ဒါကြောင့်ဒီပြောချင်တာကတော့ဗျာတောက်တဲ့ဖန်ဖန်ပေါ့နော်တံပြားကြောင့်ပဲဖန်ဖန်အမှန်တကယ်ပြင်းမှုပြုလွန်နေလို့ယူဆလို့ဖန်ဖန်အဲ့ဒီဖန်တဲ့သူတွေကိုတရားဥပဒေလမ်းကြောင်းအရကောပါလို့ဒီလိုပဲဒီမိသားစုဝင်တွေရဲ့ကိုယ်စားလောကတိုက်တွန်းချင်ပါ
တမ်တို့ရဲ့ထုတ်ပြန်ချက်မှာတော့ထင်းထင်းစစ်စစ်နေစဉ်တည်ဆုံးသူရဲ့အလောင်းကိုမြောက်ဦးမြို့နယ်ရေစခန်းကိုလွှဲပြောင်းပေးပြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ညီဆက်လက်ဆောင်ရွက်နေတယ်လို့ဖော်ပြထားပေမယ့်အသေးစိတ်ကိုတော့မသိရသေးပါဘူး။တည်ဆုံးမှုဖြစ်စဉ်နဲ့ပတ်သက်လို့တမ်တို့ပြောခွင့်ရသူတွေကိုမေးမြန်းဖို့ကြိုးစားခဲ့ပေမယ့်ဆက်တွေ့လို့မရရှိခဲ့ပါဘူး။လုံခွင့်ရဲ့လှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းကတော့လုံခြုံရေးအာဏာပိုင်တွေဖမ်းဆီးထားစဉ်တည်ဆုံးမှုတွေအတွက်တာဝန်ခံဖို့လိုအပ်တယ်လို့ပြောပါတယ်။အဲ့
တော့ရခိုင်ဒေသမှာတော့ခုနောက်ပိုင်းမှာဒီလိုမျိုးဟိုတပ်ဖြတ်မှုတွေရှိလာသလိုတာဝန်ယူမှုတာဝန်ခံမှုအပိုင်းတွေအများကြီးဖြစ်နေပါတယ်ပြောရမယ်ဆိုရင်ပိုင်ရှင်မဲ့အလောင်းတွေအများကြီးဖြစ်နေတယ်အမှန်တော့မရှိသင့်ပါဘူးအဲ့တော့ဘယ်လိုပဲကျူးလွန်ကျူးလွန်မှုဖြစ်တဲ့အခါမှာပထမဦးဆုံးကတော့ကျူးလွန်တဲ့ကိစ္စတစ်ခုကိုအမှန်တိုင်းရှာဖွေထုတ်ဖော်ပြီးတော့ဒါကိုတာဝန်ရှိတဲ့သူအရေးယူဖို့ဖြစ်ပါတယ်အဲ့တော့ဒီနေရာမျိုးမှာကျွန်တော်တွေ့ရတဲ့အခါမှာဒီတပ်မတော်ဘက်ကကျူးလွန်နေဆိုတဲ့စွပ်စွဲချက်တွေရှိလာတယ်အဲ့ဒီမျိုးဆွဆွဲချက်တွေရှိလာတဲ့ပုံမှာတပ်မတော်အနေနဲ့အမှန်တိုင်းကျွန်တော်တို့စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်မှုတို့ပထမအဆုံးအရေးကြီးပါတယ်။နောက်တစ်ခါထိရောက်သောအရေးယူမှုဖြစ်ဖို့လိုအပ်တယ်
။ကိုဘက်ကံရောကကြုံနေရရှိမှာပဲ။ရခိုင်ပြည်နယ်မှာလက်နက်ကန်မီဒီပခတ်တွေဆက်လက်ဖြစ်ပေါ်နေတဲ့အတွက်ထိခိုက်သေဆုံးမှုတွေဥယင်ဆုံးခါထွက်ပြေးနေရတဲ့အခြေအနေပေါ်ဆိုရင်ကြောင့်ပြီးခဲ့တဲ့သတင်းတစ်ပတ်ထိမှာပဲမြန်မာနိုင်ငံဆရာကုလသမဂ္ဂလူခွင့်ရဲ့အထူးကိုယ်စားလှယ်တောမတ်အင်ဒရူးကပြောဆိုထားပါတယ်။ကုလသမဂ္ဂတွေ့ရင်မှုလျှောက်တိုက်တွန်းထပ်သလိုကံရောကကာလမှာအပြစ်ခံရစေကြဖို့လည်းတိုက်တွန်းထားပါတယ်။လူခွင့်ရေးကိုယ်စားလှယ်တိုက်တွန်းချက်ကိုကြိုဆိုကြောင်းနဲ့ရခိုင်ပြည်နယ်မှာလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်အောင်နိုင်ငံတကာအေဂျင်စီတွေဝင်ရောက်ခွင့်ရရဲကုလသမဂ္ဂလူရှင်ရေးကောင်စီကတွန်းအားပေးဖို့လဲရခိုင်ရေးလှုပ်ရှားနေတဲ့ရပ်ဖွဲ့အဖွဲ့အစည်း300ကျော်ကစုပေါင်းကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်စစ်တွေမျိုးကနေတင်ပြပို့ထားတာဖြစ်ပါတယ်